Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသောတာရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်မတ်လ20ရက်နေ့တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမုံပါရှင်
။မင်္ဂလာညချမ်းသာတော်သားရှင်များရှင်။ဒီကနေ့ညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျမအနန္ဒလောက်တို့ပြောပြသွားမှာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့ရုရှားတို့နဲ့ချိတ်ဆက်လုပ်ကိုင်မှုရှိခဲ့တယ်ဆိုတော့ဘလို့ပြောဆိုချက်မျိုးမဆိုရွေးကောက်ပွဲရှုံးသွားတဲ့ဒီမိုကရက်တရဲ့လှုပ်ကြံပြောဆိုမှုတာဖြစ်တယ်လို့သမ္မတထရမ့်ကဒီကနေ့ပြောလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဖိလစ်ပိုင်သမ္မတအတူတာတွေဟာမြန်မာရခိုင်ဒေသအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီနဲ့ဒေါ်လာ3သိန်းလူရမ်းပါတယ်။အာရှကရေပိုင်နဲ့အငင်းပွားမှုအများဆုံးဖြစ်တဲ့တောင်တရုတ်ပင်လယ်တွင်တရုတ်တို့ကနေမြေချဲ့တွင်လာနေတာကိုထိန်းချုပ်ဖို့ဂျပန်နိုင်ငံကကြိုးပမ်းလာနေပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမွန်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်မြောက်ပိုင်းမောင်နှောဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးကော်မရှင်အဖွဲ့မောင်နှောဘက်ကတစ်ဖွဲ့ဘင်္ဂလားဒေ့ဘက်ကတစ်ဖွဲ့သွားပြီးတော့ကွင်းစင်လေလာနေပါတယ်။
သင်္ကန်းသမားပါတဲ့ချက်တွေပေါ့လေဘလောက်တန်းတာပြီးမှန်ချမှုရှိတယ်လဲဆိုတော့ဒါကြဥပဒေစစ်ဆေး
ကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်ကြည်ပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရန်ကုန်မှာနိုင်ငံသားယင်းနှိမ့်မြုံနံသူတွေနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုပြည်ထောင်စုဝန်ကြီးကပြောလိုက်တဲ့သတင်းဒီနဲ့အတူနိုင်ငံတကာသတင်းဆောင်မတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရဖို့သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေနဲ့ရုရှားတို့ချိတ်ဆက်လုပ်ကိုင်မှုရှိခဲ့တယ်ဆိုရယ်ဘလို့ပြောဆိုချက်မျိုးမဆိုရွေးကောက်ပွဲရှုံးသွားတဲ့ဒီမိုကရက်တရဲ့လှုပ်ကြံပြောဆိုမှုသာဖြစ်တယ်လို့သမ္မတထရမ့်ကဒီကနေ့တနင်္လာနေ့မှာပြောလိုက်ပါတယ်သမ္မတရွေးကောက်ပွဲအောင်နိုင်ဖို့အတွက်ထရမ့်နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုတဲ့အထောက်အထားတွေမတွေ့ရဘူးလို့အိုဘားမားလက်ထက်တာဝန်ထမ်းဆောင်ခဲ့တဲ့နိုင်ငံတော်လုံခြုံရေးအကြီးအကဲဟောင်း James Clapper နဲ့တခြားသူတွေကပြောရဲဆိုပြီးထရမ့်ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။တဟအတူအောင်သတင်းတွေဖြစ်ပြီးတော့လူတိုင်းသိရလို့လည်းထရမ့်ကရေးပါတယ်။ဒီမိုကရက်တစ်အနေနဲ့သူတို့ရွေးကောက်ပွဲရှုံးနိမ့်ခဲ့တာကိုစင်ချေတစ်ခုအနေနဲ့အခုလိုရုရှားနဲ့သူ့ကိုအတင်းလှုပ်ကြမ်းဇက်လန်းဆင်ခဲ့တာလို့သမ္မတဒေါ်နယ်ထရမ့်ကပြောခဲ့တာပါ။သမ္မတကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့ Hillary Clinton ဟာလည်းမဲဆွယ်ပွဲတွေမှာအသားရနေတယ်လို့ထင်မြင်ခဲ့ပေမဲ့ Electoral College လို့ခေါ်တဲ့ရွေးချယ်ပိုင်ခွင့်ရှိတဲ့ကိုယ်စားလှယ်တွေရဲ့မဲကြောင့်နောက်ဆုံးမှရွေးကောက်ပွဲရှုံးရတာပဲလို့လည်း Trump ကဆိုထားတာပါ။မနေ့ကသမ္မတရွေးကောက်ပွဲမတိုင်ခင်ကာလမှာသမ္မတဟောင်း Barack Obama ကနယူးယောက်က Trump Tower ဌာနချုပ်ကတယ်လီဖုန်းတွေကိုကြားဖြတ်ခေါ်နှာထောင်ခဲ့တယ်ဆိုတော့တက်သေးမခိုင်လုံတဲ့ပြင်းထန်တဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအခြေအနေမှန်ကိုသိရဖို့အထက်ကဏ္ဍမှာရှိနေတဲ့အရာရှိချင်းတို့ရဲ့လွှတ်တော်ကြားနာပွဲကိုဒီကနေ့မပြုလုပ်ခင်နိုင်ပါလိုမှာပဲသမ္မတထရမ့်ရဲ့အခုလိုပြောဆိုချက်တွေထွက်ပေါ်လာတာဖြစ်ပါတယ်
။အမေရိကန်တရားရုံးချုပ်မှာအချိန်တော်ကြာလစ်လပ်နေတဲ့တရားသူကြီးတယောက်နေရာမှာအစားထိုးဖို့အတွက်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့ Neil Gorsuch ကိုအတီးပြုပေးဖို့ဒီနေ့အထက်လွှတ်တော်မှာပထမဆုံးအချိန်ကြားနာမှာဖြစ်ပါတယ်။ Mr. Gorsuch နဲ့အထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်တွေဟာဒီနေ့တရားကြားနာပွဲအဖွင့်တင်ပြချက်တွေကိုဖတ်ကြားပြီးရင်တော့လာမယ့်နှစ်ရက်အတွင်းအကြံလန်မေးမြန်းထေချတာတွေလုပ်သွားမှာပါ။ကြားနာပွဲကတော့စက်တာပြည်မှာဆုံးသက်ပါမယ်။တရားရုံးချုပ်တရားသူကြီးခိုးရောက်တဲ့ကတရားသူကြီးအန်တိုနီစကယ်လီယာပြီးခဲ့တဲ့2016ခုနှစ်ဖေဖော်ဝါရီလထဲမှာကွယ်လွန်သွားခြင်းကစလို့သူ့နေရာမှာဘယ်သူကမှအစာမထိုးရသေးပါဘူး။လေလက်နေရာမှာတရားသူကြီးမာရစ်ဂါလန်ကိုစားထိုးဖို့အရင်သမ္မတဘရက်အိုဘားမားကကြိုးစားခဲ့ပေမဲ့အဲ့ဒီအချိန်ကအတိုက်အခံ Republican အများစုကြီးစိုးထားတဲ့အထက်လွှတ်တော်ကအတည်ပြုကြနာပွဲမလုပ်ပေးခဲ့ကြပါဘူး။အခုသမ္မတထရမ့်အဆိုပြုထားတဲ့ Mr. Gorsuch အတည်ဖြစ်လာခဲ့မယ်ဆိုရင်တော့တရားရုံးချုပ်တရားသူကြီး9ဦးမှာ5ဦးကတမျိုးချက် conservative တွေဖြစ်ပြီးအများစုဖြစ်လာမှာပါ။အထက်လွှတ်တော်မှာ Republican မှ52ယောက်ကအများစုဖြစ်ပြီး Democrat က48ယောက်ရှိပါတယ်။တရားသူကြီးတက်ကိုအတည်ပြုဖို့ထောက်ခံမဲ့60လိုအပ်ပြီး Democrat တွေအနေနဲ့ Gorsuch ကိုအတည်မပြုနိုင်အောင်လွှတ်တော်တွင်အချိန်ဆိုင်ဆွေးနွေးမှုတွေနဲ့ကန့်ကွက်ဖို့ကြိုးစားနိုင်ပါတယ်။ဒါပေမဲ့ Democrat တွေဘက်ကအဲ့ဒီလိုလုံးမလုံးမသေးကြသလိုတကယ်လို့အဲ့လိုဖြစ်လာရင်လည်း Republican အမတ်တွေဘက်ကသမန်အများစုမဲနဲ့အတည်ပြုနိုင်ဖို့ကြောင်းလဲဆုံးဖြတ်နိုင်ပါသေးတယ်ခင်ဗျ
American Tamra Donald Trump ne Iraq Bunyicho Haider El Abadi to Dikine Tanin La ne ma twei song mo shi bi Iraq nai ngam myaw pai mho so myo go ISI twei jwa ri lak ga pyan tain ne sit sin ye a chang pyaw me lo khan man ya ba de pi khe ne la ga kaung saung ne yaw to telephone ne pyaw su ya ma ISI twei jwa chin mo ye go pyaw su swin ne kha ja ba me Dikine Tanin La ne ga ro parama song myan ne chin sai twei song na ba ISI twei jwa ri go phlo a pi dai chin mo ma le so ra ne tu ro go aku nyi pe ne tu re a chang Tamra Trump ne swin ne lo de lo Washington go ma thwat khwa khwin Iraq Bunyi Abadi ga American Usan and Yumbang Taparia, Lejang Tosi Kunine, IS Situ Jarigo, Iraq Tapariga, Natan Selekuni, Ogo Lagrega, Nibian Tosi Sinuaniraba, Mosumio Tensi Yeri, Menin now by Masatin Heavy, Akulashima, Mio Shivango, Soyata Duga, Yami Tancho Tanami Pitetue, Mio now by Gule, Lelami Dawavi. ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့မွတ်စိုးမြို့နောက်ပိုင်းမှာ IS ကောင်းဆောင်အဘူဘကာအယ်ဘာဒီပုံခိုနေတဲ့နေရာကိုမြေပြင်တပ်ဖွဲ့တွေချင်းကလာချင်းမှာပဲအတိကပလီဂျီတစ်ခုအနီးကိုအစိုးရရဟန်ရင်ကနေရော့ကက်ဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီပလီကိုဂျီဟတ်စစ်သွေးကြွရရဲ့ပြမယုံချုပ်ဖြစ်အမေရိကန်နဲ့အီရတ်ကျွမ်းကျင်သူတွေကစောင့်ကြည့်နေတာဖြစ်ပါတယ်။
ညနေတပ်တွေကဒမတ်စကပ်မြို့တော်မှာအစိုးရဘက်ကစစ်လေယာဉ်တွေကြံစမ်းသွားတာတွေ့ခဲ့ရပေမဲ့ဆီးရီးယားလေယာဉ်တွေလားသမရဘက်ရှာအဲဆက်ကိုထောက်ခံပြီးဝင်တိုက်ပေးနေတဲ့ရုရှားအစိုးရလေယာဉ်တွေလားဆိုတာတော့မသေးကြဘူးလို့ဆိုပါတယ်ဒီနေ့ချက်ခဲ့တဲ့တိုက်ပွဲထဲမှာတပုံတွင်အနေနဲ့ဆောက်ဦးများစွာကိုမနေ့ကဝင်စီးထားခဲ့တဲ့ဂျူဘာစင်ဂျေဖုန်ရက်ွက်လဲပါပါတယ်ကာဘွန်ခွဲမ ကိုမနှစ်ကပဲအစိုးရတပ်တွေလက်ထက်လက်လွတ်ပေးခဲ့ရပေမဲ့မြို့တော်အရှေ့ပိုင်းတချို့နေရာတွေကတော့ထိန်းချုပ်ထားဆဲဖြစ်ပါတယ်။၆နှစ်ကြာလာပြီဖြစ်တဲ့ဒီစီးရီးယားပြည်တွင်းစစ်မှာပြည်ရဲ့တရင်နှစ်ပတ်အတွင်းကနေလူပေါင်း100ငါးဆယ်တိစုံပြီးရာထက်ချီထိခိုက်ဒဏ်ရာခဲ့တဲ့တိုက်ခိုက်မှုသုံးခုပါဝင်အသေးခံဘုံခွဲမှုတိုက်ခိုက်မှုတွေအများအပြားမြို့တော်တဝိုင်းမှာဖြစ်ပွားခဲ့ပ ဖွဲ့တွေပါရှိနေတာကြောင့်အခြေအနေတွေဟာပုံမှုရှုပ်ထွေးနေပါတယ်ခင်ဗျာ
ရွေမေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအင်မြန်မာပိုင်းကနေတနင်္လာနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကရခိုင်ဒေသအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီနဲ့ဒေါ်လာ3သိန်းလှူဒါန်းပါတယ်။မနေ့ညကနေပြည်တော်ကိုရောက်လာတဲ့သမ္မတဒူတာတေကိုသမ္မတဦးထင်ကျော်ကဒီကနေ့ဂုံးပြူတပ်ဖွဲ့နဲ့ကြိုဆိုပြီးတော့ခေါင်းဆောင်နှုတ်ဦးတွေ့ဆုံဆွေးနွေးပါတယ်။အဲဒီနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တရားတွေ့ဆုံချိန်မှာရခိုင်ဒေသအတွက်အကူအညီကိုပေးအပ်တာပါ။ဖိလစ်ပိုင်သမ္မတဒူတာတေဟာသူသမ္မတတာဝန်ဆက်တင်ထမ်းဆောင်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုတရားဝင်ခီးစဉ်အဖြစ်လာရောက်တာဒါပထမဆုံးအချိန်ဖြစ်ပါတယ်။အခုခီးစဉ်အတွင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်းနဲ့လည်းတရားတွေ့ဆုံဖို့ရှိတယ်လို့ဖိလစ်ပိုင်နိုင်ငံဖက်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရောက်နေတဲ့ဖိလစ်ပိုင်နိုင်ငံသားတွေနဲ့လည်းနေ့ပြီးတော့မှတွေ့ဆုံဖို့ရှိတယ်လို့ဖိလစ်ပိုင်သတင်းတွေမှာဖော်ပြပါတယ်။ဖိလစ်ပိုင်နဲ့မြန်မာနိုင်ငံလက်တွဲလှုပ်ဆောင်မှုတွေကနေနိုင်ငံကြားခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုအခြေခံရအောင်တည်ဆောက်သွားမယ်လို့မြန်မာနိုင်ငံခီးစဉ်မစတင်ခင်သမ္မတဒူတာတေးကပြောထားပါရယ်သမ္မတဒူတာတေးမြန်မာနိုင်ငံကိုလာရောက်ချိန်ဟာမြန်မာနဲ့ဖိလစ်ပိုင်နိုင်ငံဆက်ဆံရေးနှစ်ပေါင်း60ကျော်အထိမ်းအမှတ်ကာလနဲ့လည်းတိုက်ဆိုင်နေပါရယ်နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ကိုမနက်ဖြန်မှအဆုံးသတ်ပြီးတဲ့နောက်သမ္မတဒူတာတေးဟာထိုင်းနိုင်ငံကိုခီးဆက်မှာဖြစ်ပါရယ်
မြောက်ကိုရီးယားနိုင်ငံဘက်ကအခုနောက်ဆုံးရော့ကက်ဒုံးကျည်စက်ရင်ချင်းဆက်သက်လိုက်တာကိုကြည်ကျင်အားဖြင့်ဒုံးကျည်အင်ဂျင်ဆက်နည်းပညာတစ်စုံတရာတိုးတက်မှုရှိတာကြောင့်သက်သေပြနေတယ်လို့တောင်ကိုရီးယားယာရှိတွေကထုတ်ပြောလိုက်ပါတယ်။တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနဒုတိယပြောခွင့်ရာလီဂျင်ဝူကဒီဆက်နက်မှုကြောင့်ဒုံးကျည်အင်ဂျင်ဆက်လုဆောင်နိုင်မှုအဓိပ္ပာယ်ရှိရှိတိုးတက်လာတာကိုတွေ့ခဲ့ရတယ်။ဒါပေမဲ့ဘလို့တိုက်ခိုက်မှုမျိုးတွေသုံးချီရှိတာကိုတော့ဆက်လေ့လာအောင်မယ်လို့ထုတ်ပြောလိုက်ပါတယ်။မြောက်ကိုရီးယားဆွေးနွေးသတင်းအေဂျင်စီ KCNA ကလည်းမြောက်ကိုရီးယားနိုင်ငံအနေနဲ့အဆင့်မြင့်တိုက်ခိုက်မှုအားရှိတဲ့ဒုံးကျည်စက်အင်ဂျင်တစ်ခုကိုမြေပြင်ဆက်သက်မှုလုပ်ခဲ့တယ်လို့မနေ့ကကြေညာခဲ့ပါတယ်။ဒီဆက်သက်မှုနေရာကိုကိုရိုင်းသွားကြည့်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်းကလည်းဒီဆက်သက်မှုဟာအောင်မြင်ခဲ့ပြီးကမ္ဘာကြီးအနေနဲ့သမိုင်းဝင်စေမဲ့သူတို့ရဲ့ကြီးမားတဲ့ ထူးခြားပြောင်မြောက်မှုတွေကိုမကြခင်မြက်ဝါထင်ထင်တွေ့နေရတော့မယ်လို့ကြုံရလိုက်ပါတယ်။မြောက်ကိုရီးယားနျူကလီးယားရေးဆွဲရေးမှုတွေကိုအနိကကင်တွယ်နိုင်ရေးအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးတရုတ်နိုင်ငံရောက်နေစဉ်စနေနေ့မှာပဲဒီဒုံးအင်ဂျင်စမ်းသပ်ပြည်လုံးမှုကိုတရုတ်နယ်စပ်နာဂာနယ်မြောက်ကိုရီးယားကလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အာရှတိုက်ထက်ကတောင်တရုတ်ပင်လယ်ဟာရှေးပိုင်းနဲ့အငင်းပွားမှုအများဆုံးဖြစ်တဲ့ဒေသဖြစ်ပါတယ်။စီရေအရာရောစီးပွားရေးအကျိုးအမြတ်အတွက်ပါအရေးပါတဲ့ဒီရေပိုင်းနဲ့အတွင်းတရုတ်တို့ကနယ်မြေချဲ့ထွင်လာနေတာကိုထိန်းချုပ်ဟန်တာဖို့ဂျပန်နိုင်ငံကကြိုးပမ်းလာနေပါတယ်။အိန္ဒိယသမုဒ္ဒရာတွင်အမေရိကန်တို့နဲ့ပူးပေါင်းစီရင်မလေ့ကျင့်ခင်ဂျပန်နိုင်ငံရဲ့ရဟယင်တင် အီဇူမိုစစ်တင်ဘောကိုမေလမှာတောင်တရုတ်ပင်လယ်ရင်းကဆိုက်ကန်တွေစီ3လဆီလိုမဲလို့အမေရိကန်ရေတပ်အင်စတီကျူရဲ့အင်တာနက်သတင်းစာမျက်နှာမှာဖော်ပြပါရယ်ဂျပန်ရဲ့အီဇူမိုစစ်တင်ဘောဟာလူမှုကွန်ရက်ရဲ့လုပ်ငန်းတွေတဘာဝဘေးအန္တရာယ်ကူညီရေးလုပ်ငန်းလို့ကိစ္စရဲ့အတော်များများကိုလုပ်နိုင်တယ်လို့ပဲရင်းငုတ်တင်ဘောရေကိုပါဖြည့်ဆည်းပစ်နိုင်တဲ့စစ်စင်ရေးတွေအထိပါလုပ်နိုင်နေဆိုတာ
ပြည်ရင်အေဂျန်ရေးထိန်းသိမ်းနေကြတဲ့တက်ဆိုင်ရာနိုင်ငံတွေကိုလေးစားဖို့ဆိုပြီးတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူကဂျပန်နိုင်ငံကိုကြာတာပြင်းနေတာတိုက်တွန်းသွားတယ်လို့တရုတ်နိုင်ငံရဲ့နိုင်ငံပိုင်ဆင်ဟွာသတင်းဌာနကပြောပါရယ်။တောင်တရုတ်ပင်လယ်ရင်ရှေ့ပိုင်းနဲ့အရင်ပွားရမှာဂျပန်နိုင်ငံပါဝင်ပတ်သက်ခြင်းတော့မရှိပါဘူး။အကြံဖက်အဖွဲ့တွေအနေနဲ့ အာဖဂန်မျိုးတုံးပြီးပါကစ္စတန်ကိုကျန်းစီတိုက်ခိုက်ခဲ့တာလို့ပါကစ္စတန်ဘက်ကယူဆတာကြောင့်ဒီနေ့ဆက်လမ်းကြောင်းတွေကိုတလှကြပိတ်ထားခဲ့ရကနေအခုလိုပြန်ဖွင့်ပေးလိုက်တာပါ။ပါကစ္စတန်ဝန်ကြီးချုပ်နဝါဇ်ရှာရစ်ကအခုလိုဆုံးဖြတ်လိုက်တာဟာအပြုသဘောပြလိုက်တာဖြစ်ပြီးအာဖဂန်အစိုးရအနေနဲ့လည်းဒီနေ့ဆက်ပိတ်ဖို့ဖြစ်စေခဲ့တဲ့အကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်တ ပါတယ်ဆက်ပြီးပေါ့လေဘလောက်တိုင်းတာပြီးအဖွဲ့ဝင်နဲ့ရာဇဝင်နှစ်တွင်နဲ့ချီဘာသာရေးလူမှုရေးနဲ့သမိုင်းကြောင်းရာဆက်ဆက်ရှိတဲ့နှစ်နိုင်ငံကြားနေဆက်ပိတ်ခဲ့ရတာကြောင့်စီးပွားရေးနဲ့ပြည်သူအကျိုးစီးပွားတွေကိုထိခိုက်စေတယ်လို့ဆိုပါတယ်အာဖဂန်သမ္မတပြောကွန်ရာရှာဟူဆန်မာတာဇွဲကတော့
အခုလိုပါကစ္စတန်ကနေဆက်ပြန်ဖွင့်တဲ့ဆုံးဖြတ်ချက်ကိုကြိုးစားပေးမယ်။အခုလိုနေဆက်ပိတ်တဲ့အနေနဲ့နှစ်နိုင်ငံကြားနိုင်ငံရေးသက်သေတာတွေကိုဖြည့်ရှင်းလို့မရနိုင်ဘူးလို့ထပ်ပြန်ပြောလိုက်ပါရခင်ဗျာ။
နောက်ဆုံးသိထားတဲ့သတင်းတွေကိုနားလည်ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာတပြိုင်တည်းနားဆင်နိုင်ကြပါရှင်။အခုထိပ်တက်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အ
ဒီနေ့ကျွန်တော်တို့အဦးဖြစ်တဲ့ဦးအောင်ကြီးကဗီအိုအေကိုအတီးပြုပြောဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားတဲ့ကော်မရှင်ဖွဲ့ဝင်တွေကတော့ဒီကနေ့မှာဘင်္ဂလားဒေ့ရှ်ပတ်ချမ်းမှာရှိနေတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်အခြေအနေအပြည့်အစုံကိုတော့ဗီအိုအေမြန်မာပိုင်း
ရခိုင်အရင်းနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုအပြေရှားဖို့အတွက်အဖွဲ့နှစ်ဖွဲ့ခွဲပြီးဗူလီတောင်မောင်တော်ပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခဒေသခံတွေကိုအခုရပ်ပိုင်းတွင်တွားရောက်ကွင်းစင်လည်လာနေတာပါရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မောင်တော်အကြံဖတ်တိုက်ခိုက်မှုအပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသိမ်းရှောင်သွားတဲ့ရိုဟင်ဂျာဒ
มันจะมุ่งสิ่งใดสุดาโอ้แต่ก็ส่วนนั้นสิ่งก็ไม่ใช่พ่อวันนี้เนี่ยเพราะนั่นเป็นสิ่งที่เราเนี่ยยังไม่รู้มาไม่กูรู้ว่าลูกคนนี้พ่อเนี่ยสิ่งใดเนี่ยอะไรดีกว่าน่าอะไรที่สุดกูรู้พ่ออะไรกูยังไม่รู้เนี่ยอะไรส่วนนั้นอะไรดีโอ้ลูกเกิดสิ่งกูคุยกับแต่ก็ไอ้ลูกก็รู้แต่ก็เลยช่วยยังเวลาจะเลยดูดี ผมจะไปทำงานไปแล้วผมรายงานที่ตรงนี้เนี่ยเนี่ยเพื่อเรื่องชีวะเลยไอ้ก็โอ้มองดูดีตาตรงนั้นก็ไม่ใช่เนี่ยนะเพราะคุยไปแล้วเรื่องนี้เลยก็ประมาณนั้นแล้วปีแรกเราจะรอโอ้โหไปเช่นตัวเรา
ကျောင်းအောင်ဆုံးချက်တို့ကျောင်းဥထုံးချက်တို့ဥဆောင်ပြီးတော့သွားတယ်လို့ကျွန်တော်သိရပါတယ်ဒီဘက်ကမှတော့ဥအောင်နိုင်တို့ပဲဥဆောင်နေတယ်လို့ကျွန်တော်သိရပါတယ်ကော်မရှင်အနေနဲ့သရုပ်ထအကျဉ်းချုပ်ကွင်းစင်စစ်ရာဖြစ်ပြီးရိုဟင်ဂျာတွေအပေါ်စနစ်တကျညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်ဆိုတဲ့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုအပြေရှားဖို့စစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်
အခုတစ်ခေါက်ကော်မရှင်ရဲ့ကွင်းစင်းလေးလာမှုကတဆင်ကုလသမဂ္ဂရဲ့ဆွဆွဲချက်တွေခိုင်လုံမှုရှိမရှိသိနိုင်မယ်လို့ဦးအောင်ကြီးကပြောပါတယ်။ဒါပေမဲ့အချိန်ကာလမှာပါတဲ့အချက်လက်တွေဟာဘယ်လောက်ထိခိုင်မာမှုရှိတယ်လဲ။ကြေကြာမှုရှိတယ်လဲပေါ့နော်။ဟိုများသောအားဖြင့်ကျွန်တော်တို့ယူဆတာကတော့တော်တော်များများအကျေကားထားတဲ့အနေအထားမျိုးဖြစ်တယ်။ဆွဆွဲချက်တွေရတဲ့ဒီကနောက်ဆုံးအခြေအနေကိုဒီ มันก็จริงๆแล้วมาดันเดลาเลยเช่นไหนมาเลยแล้วจะมาดูว่าวิวจะโน้ตเสียงนี้เนี่ยปกติเราที่ว่าก็ที่ว่าเดียวในมิติสั้นๆเดียวที่ว่าก็ที่เห็นจังหวะเดียวก็ต้องได้ไปที่ชี้แก้ปีวีตรงนี้เนี่ยที่ว่าก็จะเรียนเสร็จแล้วที่มีเงินทายที่ที่สุดอ่ะผมมาเตรียมวิวนี้เลยค่ะมา
ก็รู้ว่าสุดท้ายเรื่องที่เราคุยกันคือเนี่ยมันคุยกันมันคุยอยู่บ่เลยทำไมคุยดีที่สุดมันคุยดีที่สุดทุกเรื่องนี้จะได้ปกติอยู่เพียงอันเดียวมีเงี้ยเพียงก็รู้ว่าสุดท้ายที่ฮับเราที่มันกำมือเออโอ้แต่เรื่องเชื่อเลยอาเพียงใครมามือชีก็ลาสุดท้ายดีกว่าการเป็นนายเลยเราเรื่องมาคุณไม่ใช่พ่อวินิฮะดีกันนี่มาบิงลาเดชประกาศดูข่าวเดสแกนกูโก้ตัวอย่างแค่ดีรู้เห็นจะดูข่าวเดรุ่นเนี่ยตัวสมิญญามุริลงเขตโล เราอยากดูมาเลยดูข้าวเดสแกนที่ชูกูถ้าตัวบุษย์เรียกจังบิงลาเดชแสดงหนุ่มมาโรพบยาทาวาเร่คุณรู้ตั้งแต่ก่อนดูยิ้มจะห่างกูฟีอันนั้นอุสานเนี่ยยังขายเจ็บปีกอมเชียอาจารย์พิจารณาช่วยตรงใจไปเลยจ้าเวียสิงค์ข้าจะจ้างกูปีกันเลยยังไปงานทบยังกันดียังขายปีเนี่ยเรื่องที่บอกกันเลยยาสูบมูสสวยจัดด้วยปอลุลเลตส่งเสริมสิ่งมุริลบีนั่งยันน่าสิ่งยิ่งสนิทด้วยกูเปลี่ยนเลยเปลี่ยนเส้นโบเลยใจตรงทาวาเร่ ในมาสุยานี่เนี่ยกูฟีอันนั้นอุตส่าห์เนี่ยยังขายเจ็บปีกอมเชียสิ่งข้าจะเอาไปจูดูดูกอมเชียเจ็บปีจัดด้วยกูมีเงินส่งกองทุนพ่อแม่จ้างเบี้ยสูทาวาเร่ยังขายปีเนี่ยมองดูเจ็บปีได้ขายหมูส่งเสริมสิ่งข้าจะกูรอไปรอทุกเดือนเลยสุรามตียาดีเบ้สุยานี่เนี่ยส่งเสริมสิ่งข้าจะเอาไปจูดูดูกอมเชียเจ็บปีจัดด้วยกูมีเงินส่งกองทุนพ่อแม่จ้างเบี้ยสูทาวาเร่ยังขายปีเนี่ยมองดูเจ็บปีได้ขายหมูส่งเสริมสิ่งข้าจะกูรอไปรอทุกเดือ
ဝင်ကြီးဘက်ကဗာပြောတယ်လဲဆိုတာကြည့်ရအောင်ပါတိုင်းပြည်မှာငြိမ်းချမ်းရေးမခိုင်မာတာကြောင့်နိုင်ငံစည်းဝါးရေးနဲ့တိုးတက်မှုပိုင်းမှာအားနည်းစေတယ်လို့စီမံကိန်းနဲ့ဗန္ဓာရေးဌာနပြည်ထောင်စုဝင်ကြီးကပြောဆိုလိုက်ပါတယ်ဒါပြင်ကုန်သွယ်ရေးမှာလုံငွေပြနေတာကြောင့်လည်းတိုင်းပြည်ဖွံ့ဖြိုးဖို့ဟန်အတားဖြစ်နေတယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခသတင်
ပြီးခဲ့တဲ့စနေနေ့မှာပြောဆိုသွားခဲ့တာပါတိုင်းပြည်ငြိမ်းချမ်းရေးရှိမှသာနိုင်ငံစည်းဝါးတိုးတက်ပြီးနိုင်ငံလဲတိုးတက်လာမယ်လို့ဝန်ကြီးကပြောဆိုလိုက်ပါတယ်နိုင်ငံတော်နိုင်ငံဖော်ပြတိုးတက်အောင်လုပ်မယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့ငြိမ်းချမ်းတာယာမှုအေးချမ်းတာမှုရှိမှဖြစ်မယ်ဆိုတာကိုကျွန်တော်တို့ကောင်းစားယုံကြည်ပါတယ်နားလဲနားလဲပါတယ်စည်းဝါးရေးကိုဘယ်လောက်ပဲကျွန် စီးပွားရေးအောင်မြင်မှလည်းငြင်းငြင်းရရထောက်ကူဖြစ်မယ်
။ပြီးခဲ့တဲ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့နိုင်ငံသားရင်းနှီးမြှုပ်နှံသူတွေနဲ့တွေ့ဆုံပွဲမှာဝန်ကြီးကအခုလိုပြောဆိုခဲ့တာပါ။ NLD အစိုးရလက်ထက်မှာစီးပွားရေးမူဝါဒအသစ်နဲ့တာထွက်ဖို့ခြေလှမ်းပြင်တဲ့အနေနဲ့သမ္မတဦးသိန်းစိန်လက်ထက်ကထုတ်ပြန်ထားတဲ့ရင်းနှီးမြှုပ်နှံမှုဥပဒေကိုပြန်လည်ပြင်ဆင်ပြီးတော့ပြဋ္ဌာန်းထားပါတယ်။လက်ရှိအစိုးရအနေနဲ့စီးပွားရေးပိုင်းကိုဘယ်လိုမူဝါဒတွေနဲ့ကင်တွယ်သွားမလဲဆိုတာကိုစိတ်ဝင်တစားစောင့်ကြည့်နေပေမဲ့အခုချိန်ထိတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်ရှိတိုင်းပြည်ရဲ့ကုန်သွယ်မှုပိုင်းကလုံငွေပြနေသလိုဝင်ငွေထွက်ငွေပိုင်းကလည်းလုံငွေပြနေသေးပါ။ဒီလိုအခြေအနေကိုကြော်လွန်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကုန်သွယ်မှုပိုင်းလုံငွေပြနေတာကိုအဆုံးသတ်ဖို့လိုနေတယ်လို့ဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်ပါတယ
်။ Budget deficit trade deficit ဘော်ဘီလိုက်အောင်မှရှိနေကျွန်တော်ပြည်သူတွေကျေလက်ဒေသမှာရှိတဲ့ခုနှစ်ဆယ်ကျော်လုံးအထက်မှာရှိတဲ့ကျွန်တော်တို့ရဲ့ပြည်သူတွေစာဝတ်နေရေးလူနေမှုဘဝတွေနေပါနေတာတွေဒါတွေကိုလည်းကျွန်တော်တို့ကအနုလက္ခဏာဖြစ်နဲ့ဆက်လက်ပြီးတော့လက်ဆင့်ကျမ်းပြီးတော့တည်သွားမယ်ခါမှာပြောစီးပွားရေးမူဝါဒရဲ့သဘောတရားရ theory အများကြီးရှိပါတယ် macro economic theory macro economic theory အများကြီးပေါ့ဒါပေမဲ့ကျွန်တော်တို့ကပကတိလက်တင်အခြေအနေနဲ့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့ကိစ္စကိုကျွန်တော်တို့ရထားဘူးတဲ့ချင်းရဆုံးဖြတ်တဲ့ခါကျရင်သုံးသပ်တဲ့ခါကျရင်ဒီ budget deficit ကနိုင်ငံတိုးတက်မှုတဲ့ပကတိအဟန္တာကြီးဖြစ်နေတယ် ်နေနေသူပဲ track တပိစိတ်ကလည်းကျွန်တော်နိုင်ငံရဲ့ဗဂရိဟန္တာကြီးဖြစ်နေတယ်ဒီလူတွေရဲ့စောင့်ဝင်နေမှုနေပါနေရလည်းပဲကျွန်တော်ရဲ့ဗဂရိဟန္တာကြီးဖြစ်တယ်
တိုက်ပွဲတွေနေမည်မတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်မူဆယ်နေဆက်ကုံတွယ်ရေးမှာထုတ်ပြန်ထားတဲ့စင်းတွေအရာကြည့်မယ်ဆိုရင်လေကုံတွယ်မှုပိုင်းဟာအရင်နှစ်ကထက်ရုံနေသွားတာရှိပါတယ်ဒီလ10ရက်နေ့အထိမူဆယ်နေဆက်ကုံတွယ်ရေးဆောင်ဘက်ကနေထုတ်ပြန်ထားတဲ့စင်းတွေအရာကုံတွယ်မှုပိုင်းကိုကြည့်မယ်ဆိုရင်အရင်နှစ်ကာလတူကုံတွယ်ရေးထက်ဒီနှစ်မှာအမေရိကန်ဒေါ်လာတန်း300ကျော်ရောင်းနေနေတာကိုတွေ့ရမှာဖြစ်ပါတယ်။တိုက်ပွဲတွေအပြင်နေမြေမအေးချမ်းတာကလည်းကုန်သွယ်မှုပိုင်းကိုအားနည်းလာစေတယ်လို့ထောက်ပြမှုရှိနေပါတယ်။ရခိုင်ဒေသဘက်မှာဆိုရင်လည်းစစ်တွေနေဆက်ကုန်သွယ်ရေးဆောင်ကကုန်သွယ်မှုပမာဏဟာအရင်နှစ်ကာလတူပမာဏထက်ရောင်းနေနေတာတွေရှိပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတာကနေဆက်ကုန်သွယ်ရေးပေါ်မှာထိခိုက်မှုတွေရှိနေတဲ့အပေါ်ချင်းရွှေဟော်နေဆက်ကုန်သွယ်ရေးဦးစီးဌာနကညွှန်ကြားရင်းမူဦးမင်းစောအေးကအခုလိုပြောဆိုသွားပါတယ်
။ကုန်ပြီးစစ်မှုကလောလောဆယ်တော့ကျွန်တော်တို့အရင်နောက်ဆန်တော့ရော့သွားတာကြတာ။အရင်တော့ကကျွန်တော်တို့တရက်ကိုပြန်ရဟိုကုန်လုံးပမာဏဒေါ်လာ3000ကျော်လောက်ရှိတယ်လေ။အခုဆိုတာဒေါ်လာဟိုနားသိမ့်မှုကျင်မှရှိပါတယ်။ကုန်ပြီးတချို့တော့ရော့သွားတာပေါ့နော်။အရင်တော့ကတော့တရက်ကို100ဝန်းကျင်ပေါ့။100ဝန်းကျင်100လောက်ရှိတယ်မ100ကျော်ပေါ့နော်။အခုဆိုတော့ဒါအလုံးစုံဝင်ကျွန်တော်တို့ပြာ15ကြီးအကြီးနဲ့ဆယ်ဒီဝင်းကျင်လောက်ပဲရှိတော့တယ်အဲကြံကားတွေမပါဘူးကြံကားတွေကဒီတာတို့ကြံဆိုတော့အကြလဲကနအဲ့ပေါ်မှာမကြည့်တာပေါ့နော်ဒါပေမဲ့ကြောင်နန်းဆိုရင်တော့ဒါအရင်ကတရားကျော်ဝင်နေဘူးအစီအစဲဝင်းကျင်လောက်ပဲရှိတော့
လူမျိုးစုလက်နက်ကိုင်အဖွဲ့၄ဘွဲ့ပေါင်းစည်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေဟာမြန်မာနိုင်ငံရဲ့ကုန်သွယ်ရေးရဲ့အဓိကနေရာတွေဖြစ်တဲ့မူဆယ်ချင်းရွှေဟော်စတဲ့နေရာတွေမှာဖြစ်နေတာပါလာမယ့်2018-2019မှာမြန်မာနိုင်ငံအနေနဲ့ပြပရင်းနှီးမြှုပ်နှံမှုအတွက်အကောင်းဆုံးနေရာတစ်ခုဖြစ်စေရမယ်လို့ဝန်ကြီးကကတိပေးပြောဆိုထားပါတယ်။လက်ရှိရင်းနှီးမြှုပ်နှံမှုမှာဘလို့လားအတိတ်မူဝါဒပိုင်းတွေကိုပြုပြင်ပြောင်းလဲမယ်လို့ပြောဆိုထားသလိုရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးဖို့နဲ့အခြားကုံစည်မှုပိုင်းတွေတိုးတက်လာဖို့အတွက်တည်ဆဲဥပဒေအချုပ်ကိုပြင်ဆင်သွားမယ်လို့လည်းသူကပြောဆိုထားပါတယ်ရှင
်။ဆရာရှင်မခင်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကန်မျိုးတဝိုက်မှာမကြသေးခင်ကပြန်လဲဖြစ်သွားခဲ့တဲ့တိုက်ပွဲတွေနဲ့နေမြေမတည်ငြိမ်မှုတွေကြောင့်နေဆက်ကုံသွေးရေးကျဆင်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်လောက်ကန်မျိုးတဲ့အထိပါဝင်ရောက်ဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသတွေမှာတွားရောက်အလုပ်လုပ်နေကြသူတွေတစ်ဖက်နိုင်ငံအထိပါအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်မြန်မာတင်ပို့ငွေရဲ့ဆရာခိုင်နှုံးကျော်ရှာပေးနေတဲ့ဒီနေဆက်ကုံသွေးရေးနဲ့ဒေသဖွံ့ဖြိုးရေးကိုလောက်ကန်ဒေသရဲ့မတည်ငြိမ်မှုတွေကနေဘလောက်အထိရိုက်ခတ်နိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါညဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က012-32-5554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ
်မနက်ဖြန်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်နိုင်ငံတကာသတင်းဆောင်မတွေကိုတလက်လှည့်ပေးကြပါတယ်နီပေါ်နိုင်ငံကဆယ်စုနှစ်နဲ့ချီကြာမြင့်ခဲ့တဲ့စစ်ပွဲတွေအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရတဲ့ဒါဇင်နဲ့ချီတဲ့အမျိုးသမီးတွေဟာစားဝတ်နေရေးဖြည့်ရှင်မှုအတွက်မနက်အာရုံတက်ပြီးဆိုတာနဲ့စပိန်လေးတွေနဲ့ဈေးအောင်ထွက်ကြရပါတယ်ဒီလိုမျိုးဈေးအောင်ထွက်နိုင်မှုအတွက်စပိန်တွေကတော့နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုကလှူဒန်းပေးထားတာပါဒီစပိန်တွေကြောင့်ပဲဆာခတ်တောင်ကြားဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းကိုလွတ်လွတ်လပ်လပ်လုပ်နိုင်ပြီးတော့ချွတ်ချုံကျဆင်းရဲမွဲတွေမှုတွေကနေလည်းအများအပြားလွတ်မြောက်နိုင်ခဲ့ကြပါတယ် AFP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ပြောပြပါရှင်
မနက်အာယုံတက်ချိန်ရောက်ပြီဆိုတာနဲ့နန္ဒူကာလာတယောက်ဈေးရောက်ထွက်ဖို့အဆင်သင့်ဖြစ်ပါပြီနီပေါ်ပြည်ရင်းစစ်ကနေထွက်ပြေးရတဲ့အမျိုးသမီးတချို့တစ်သီးဝလန်ဟင်းဒီဟိရွတ်တွေရောက်ထွက်နိုင်ဖို့နိုင်ငံတကာအဖွဲ့တစ်ခုကစပိန်နေပေးအပ်တာမှာသူလဲစပိန်ဒီစင်ရထားတာပ
ါမွေလီဂျင်ဒိုင်မာအော်ဘွန်နပေါ်တာဒုက္ခတာဒေရေးပိုင်ယူ
ဒီကိုရွှေလာကာစားကတပြားတစ်ချမ်းမှပါလာတာမဟုတ်တော့အတော်လေးရုန်းကန်ခဲ့ရပါတယ်ပတ်ဆက်မရှိတာကတကယ့်ပြဿနာပါဒါနဲ့ပဲဟင်းသီးဟိရွက်လေးတွေစပြီးတော့ရောင်းချစ်တာပ
ါစပိန်တွေကဒီအမျိုးသမီးတွေရဲ့ဘဝကိုပြောင်းလဲပေးနိုင်ခဲ့ပါတယ်အရင်ကဈေးရောင်းဖို့ထံပိုးသွားရတာချက်စပိန်နဲ့ဆိုတော့ကုန်ရှစ်စာပို့ပြီးတော့တဲလို့ရတာပါက Kosila Bisho Karangale Sabine Siyang Duba.
Tere Paripatan Deada. Pala Garo Theo Dogo Bogera Target Bitna Inda.
Anyaji Piyang Duba Bare. Ajinga Ching Ching Dong Ne Hindi Heyo Tepu Ga Mlue Bao. Kilo Tong Se Lago Ato Te Yare. Eri Kong Anong Yang Kong Ma Rubi Tia Lago Yara Ba. Nga Se Chao Se Lago Yare Kale Yapo.
အမျိုးသမီးတွေအတွက်စပိန်တွေထောက်ပံ့ပေးနေတဲ့စီစဉ်ကိုနီပေါင်းနိုင်ငံတွင်ကြေးရပေါင်း50ရုံမှာဆောင်ရွက်ထားပြီဖြစ်ပြီးနောက်ထပ်ဈေးတဲ့တစ်ဦးဖြစ်တဲ့ခါဂီဆာရာရက်မီကတော့အခုလိုပြောပါတယ်ယိုမွန်ဇလိုင်ကိုကြွားလိုက်မလားတပါးကြီးလို့လည်းလူတွေကတော့ပြောကြတယ်လေမိမတယောက်ဘယ်လိုစပိန်စီးမလဲတဲ့မိမစပိန်စီးတော့ဘယ်ဖြစ်မလဲတဲ့လောင်ကြီးစားကြီးကွာဒီလိုပြောကြပါတယ်ရှင်
ကျမလည်းစပိန်စီးတယ်ရောဘာလို့များစပိန်စီးတင်တာလဲမသိဘူးမရှက်ဖူးလားမသိဘူးလို့ပြောကြပြန်ရောအခုချိန်ကြီးတော့ဒီအစီအစဉ်ကစခတ်တောင်ကြားဒေသတစ်ဝိုက်ကကြီးပါဒီမှာအောင်မြင်နေတာပါအမျိုးသမီးတွေစပိန်စီးတာကလည်းတမယိုးချံအလေးအကျင့်တစ်ခုလို့ဖြစ်သွားပါပြီမတ်တင်ဂီထိုက်ပါရှင်ဆက်ပြီးတော့ကျမ်းမာရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ဆက်ပေးကြပါမယ်
အမေရိကန်ပြည်ထောင်စုမှာအခုလိုຫນွေဥရာတွေရောက်ပြီးဆိုရင်လူတွေအများအပြားဟာခေါင်းကိုက်တာနဲ့နှာခေါင်းပိတ်တာလို့ရာသီအလိုက်ဓာတ်မတည့်တဲ့အလာကြီးဝေဒနာတွေကိုခံစားရလေရှိပါတယ်နှာခေါင်းထဲကိုဆေးနဲ့ဖျန်းပြီးတောက်ဆေးလောင်းနဲ့ယောဂါတက်တာတဲ့သူတွေရှိတယ်လို့အသက်ရှူလို့မရလောက်နှာခေါင်းပိတ်တဲ့အထိယောဂါပြင်းထန်သူတွေကတော့အလွယ်တကူကုသမှုခံယူရုံမပြောက်တယ်လို့တခါတလေမှာခွဲစိတ်ကုသရတာ ဒီကြောင့်ဗီအိုအေသတင်းတော့ဇလတိကဟုတ်သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြပေးပါရှင်။
If
we can just open it up a little bit, that usually makes a big
difference.
These are
people who have had symptoms for more than 3 months and have tried multiple rounds of antibiotics.
ဒီလိုလူတွေဆိုရင်တော့စိတ်ယုံမှာထုံစေးပေးပြီးခွဲစိတ်ကုသမှုခံရရတယ်လို့တ िश ူးစားတချို့ဖဲထုတ်ကောင်းဖဲထုတ်ပြရတတ်ပါတယ်။ ဒါပေမဲ့ balloon sinus plus C လို့ခေါ်တဲ့အကူနောက်ဆုံးပေါ်ကုသနေကတော့ကြီးကြီးမားမားခွဲစိတ်စရာမလို့သလိုဆရာဝန်တွေကလည်းဒီနည်းကိုပို့ပြီးတော့အကြံပြုကြပါတယ်။ဆေးရုံသွားစရာမလို့ပဲအထုကုဆေးကမ်းမှာပဲကုသနိုင်ပါတယ်။ဆရာဝန်ကနှာခေါင်းပေါက်ထဲကိုပြင်ချောင်းငယ်တစ်ခုထိုးသွင်းပြီးအလွန်အလွန်သေးငယ်တဲ့မိချောင်းငယ်လေးကိုသုံးပြီးတော့ပိတ်ဆို့နေတဲ့နေရာမှန်ကိုကြည့်ပါတယ်။
On your scan, this structure is large. It's blocking where your sinuses drain. And on your right
scan, you can see that the structure is large.
Jennifer Mesa ဟာဒီနည်းနဲ့ကုသမှုမခံယူခင်နှာခေါင်းပိတ်တာကိုအချိန်ကြာစိုးစိုးဝါးခံစားခဲ့ရတယ်သူပါ။
I would have a headache almost every single day.
Balloon sinus plus D ကုသနေကြောင်းအများကြီးပြောင်းလဲသွားတယ်လို့ Jennifer Mesa ကပြောပါတယ်။
I'm not as tired. I could breathe better, sleep better.
ကျွန်မအရင်လိုမမော်တော့ပါဘူး။အသက်ကောင်းကောင်းပိုရှူနိုင်တယ်လို့ပိုလဲအိတ်လာနိုင်ပါတယ်။
ဒီနည်းနဲ့ကုပြင်းရင်တစ်ပတ်လောက်ဆက်ပြီးတော့နှာခေါင်းပိတ်နေနိုင်သေးပေမဲ့လို့အလုပ်ကိုတော့နောက်တရမှာပဲပြန်ဆင်းလို့ရပါတယ်။ဒီနည်းနဲ့ကုတာကူးစက်၅ရာခိုင်နှုန်းအောင်မြင်နေဆိုပေမဲ့ဒီကုသနည်းဟာလူတိုင်းအတွက်တော့မဟုတ်ဘူးလို့ဆရာဝန်တွေကပြောပါတယ်။
ဥပမာနှာခေါင်းထဲမှာအသက်ပိုရှိနေတဲ့သူတွေဆိုရင်ဒီနည်းနဲ့ကုသဖို့မဖြစ်နိုင်ပါဘူးရှင်။မခင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒိုမီတာ 24 32 နဲ့ 40 တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ 9 နာရီအထိတစ်ချိန်နေ့လယ် 12 နာရီကနေ 2 ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2019ခုနှစ်မတ်လ20ရက်တနင်္လာနေ့ညဒုတိယပိုင်းနိုင်ဝတ်အစီအစဉ်လေးကိုတော့လှိုင်းဒိုမီတာ24 kHz 12395လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 93239နဲ့လှိုင်းဒိုမီတာ51 kHz 5885တို့အပြင်လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုနားဆင်ရမယ့်ဒုတိယပိုင်းနိုင်ဝတ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်နဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်ညီငယ်ညီမငယ်တွေကိုအဓိကတိုက်တွန်းချင်တာကတော့ကျွန်တော်ဘဝကိုသင်္ကန်းစားယူပြီးနောက်ကျနေပြီဆိုတာမရှိဘဲနဲ့ဒီနေ့ကစပြီ
အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကကိုအောင်အောင်လွင်ဦးရဲ့အမည်ယုံကြည်ရမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုရင်းဆုံးစီပွားရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံကစားသုံးသူတွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေအစ်စ်တွေကိုရေးဆွဲနေပြီးတော့မကြာခင်မှာပြဋ္ဌာန်းနိုင်လိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်း FDA မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောဆိုလိုက်ပါတယ်။ဒီအတော်အတွင်းမှာစားသုံးသူများအသိပညာပေးရေးလုပ်ငန်းတွေကိုလည်းမြို့ပြနဲ့ကျေးလက်ဒေသတွေအထူးဆောင်ရွက်နေတယ်လို့ဆိုပါတယ်။ FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာအပိုင်းနှစ်အဖြစ်နဲ့ကိုစော်ဝင်းလိုင်ကတင်ပြပေးထားတာကိုနားဆင်ပါရှင်။
အဲ့တော့နောက်ဆက်တွဲကျွန်တော်မေးခွန်းရှိလာတာကအခုလိုမျိုးဆရာတို့ဒီဟိုဌာနအနေနဲ့ဟိုတာဝန်ရှိတဲ့အတိုင်းအခုလိုမျိုးတင်းတင်းကြပ်ကြပ်လှုပ်ဆောင်မှုဖြစ်လာတဲ့အကြောင်းရင်းနေရာရှိတာကိုဆရာရဲ့ဟုတ်တယ်မလားငိုတွေကကောင်းနေပြီသားဆိုရင်တော့ဆရာတို့လည်းလှုပ်ဆရာမလိုဘူးပေါ့အဲ့တော့အဲ့ဒီအကြောင်းရင်းနေမှာဆရာအဓိကပြဿနာဆိုပြီးတော့မြင်တဲ့အချက်တွေကဘာလဲများဖြစ်အများကြီးတော့ရှိတာပေါ့ဆရာရဲ့လုံးဝပြင်ဖို့မဖြစ်မနေပြင်ဖို့လိုအပ်တဲ့အဓိကပြဿနာတွေကဘာတွေလဲဆရာ
နံပါတ်၁ကတော့ဒီအစားအသောက်ကိုထုတ်လုပ်တင်သွင်းကြတဲ့ပုဂ္ဂိုလ်တွေရဲ့ဝိသမလောဘကိုထိမ့်ရမယ်ဆရာကျွန်တော်ဒါနံပါတ်1အဲ့လိုမြင်တယ်သူတို့တွေအနေနဲ့တချို့တွေကမသိလို့လက်လီလေးရောင်းတဲ့ပုဂ္ဂိုလ်တွေဈေးကွက်မှာဝယ်ရတဲ့ပစ္စည်းကိုအမျက်ကလေးရလို့ရောင်းတဲ့ဆိုင်ခွဲလေးတွေကသူတို့ကအပြစ်မရှိဘူးဆရာသူတို့တွေကတော့ဗျာအမျက်ကလေးရကျွန်တော်ယူရောက်မှာပေါ့အဓိကအပြစ်ရှိတာကကျွန်တော်တို့ဒီတီပပဲတွင်တွင်ပြည်တွင်းမှာပဲထုတ်ထုတ်ဆိုးစေးဆိုးမယ်အမဟုတ်တာကိုလိန်ပြီးတွင်းမယ်အဲ့ဒီဝိသမတင်သွင်းတဲ့ဟာတွေကတော့နံပါတ်1ဆရာ။နောက်နံပါတ်2ကတော့ကျွန်တော်တိုင်းပြည်အေးချမ်းဖို့လိုတယ်ဆရာ။ငင်းကြိုင်အမှန်တကယ်ရဖို့လိုတယ်။ငင်းကြိုင်အမှန်တကယ်မရသေးတဲ့အခါကျတော့နေဇက် border treaty ကိုပိတ်ဖို့အရန်ခက်တယ်ဆရာ
။ဟုတ်ကဲ့
။အဲ့မှာလေအဆင်ပြေသလိုဝင်ကြတာလေးရှိရဲ့။အဲ့ဒါကျတော့ out of mind control ပေါ့ဗျာ။ကျွန်တော်ကလက်နက်ကအဖွဲ့အစည်းမဟုတ်တော့ကျွန်တော်အဲ့ဒါတွေလိုက်ခင်းလို့လည်းမရဘူးဗျာ
။ဟုတ်ကဲ့ဆရာ
။ပြည်တွင်းရောက်တဲ့အခါကျတော့ကျွန်တော်ကဈေးကွက်ပဲကြည့်နေတာ။ဈေးကွက်ကိုတော့ကျွန်တော်ကကြည့်နေတာပေါ့ဗျာ။ကျွန်တော်အဲ့ဒီကုနာကျွန်တော်ပြောတဲ့ဝိသမစိတ်ဒီလူချင်းဝိတ္တိဓာရီကိုတီးချနားတဲ့ဇွာနဲ့လိုက်နာကြမယ်ဆိုရင်ဓာရီဝင်နာဆရာဘလို့ဖြစ်ဖြစ်နေတော့မှာနောက်နံပါတ်2ကတော့ကျွန်တော်စားသုံးသူပြည်သူများအသိပညာလူသေးတာရေကျွန်တော်လူမျိုးရဲ့အလွယ်ကျိုက်တဲ့အကျင့်ရပေါ့ဗျာဒါလေးပြင်ရမယ်ဆရာ
ဆရာပြောတဲ့ဒီစားသုံးသူအသိပညာပေးရေးကတော်တော်အရေးကြီးမှထင်တယ်ဆရာဘာဖြစ်လို့လဲဆိုတော့သူတို့ဝယ်ယူတဲ့အစားအသောက်တွေဆေးဝါးတွေဟာကောင်းဤဆိုးဤပေါ့နော်ဒီဟာနဲ့ပတ်သက်ပြီးတော့ဒီစားသုံးသူတွေကတည်နေကြတယ်ဆိုရင်တော့ပိုကောင်းတာပေါ့ဆရာ။အဲ့ဒီအတွက်ရောဆရာတို့ FDA အနေနဲ့လူထုပညာပေးရေးလုပ်ငန်းတွေဘာတွေများလှုပ်ဆောင်နေပါလဲခင်ဗျာ
။ကျွန်တော်အသိပညာပေးတော့အခုရွာတိအောင်ကျွန်တော်သွားမယ်ဆရာ။ကြေးရွာတိအောင်ဆင်းမယ်။အသိပညာပေးပြီးသူတို့ကာကွယ်ရမှာပေါ့ဗျာ။မြို့တွေပေါ်မှာတော့ကျွန်တော်လုပ်တယ်ဗျာ။တောက်လျှောက်ပညာပေးရတယ်လုပ်တယ်၊ပြပွဲကြီးတွေလုပ်တယ်၊ရှိုးတွေလုပ်တယ်၊အမှုပညာသမားတွေနဲ့ကျွန်တော်ဘောင်းဆောင်လုပ်တယ်ဆရာ။ဒါပေမဲ့လို့ရွာလူတွေကြတော့သူတို့ unprotected ဗျာ။သူတို့အကာအကွယ်မဲ့နေတယ်တောင်းကျွန်တော်ရွာထီအောင်ဆင်းပြီးတော့ပညာပေးမယ်ဗျအဲ့ဒါကလုံးဝချင်နောက်တစ်ခုပေါ့ဗျနောက်တစ်ခုကတော့ကျွန်တော်တို့ဒီကြတဲ့ဥပဒေလုံထုံလုံလီလေးတွေပြန်ပြင်ရမယ်ဗ
ျဟုတ်ကဲ့
အဲ့ဒီကျွန်တော်ဥပဒေအစ်စ်ရေးဆွဲနေပါတယ်ဥပဒေအစ်စ်၄ခုတော့ကျွန်တော်ဆွဲနေပါတယ်ဆရာပြီးတော့မယ
်အော်ဟုတ်ကဲ့
ဥပဒေအစ်စ်၄ခုကအစားအသောက်ဥပဒေအဲ့ဒါကအရေးကြီးဆုံးပေါ့နံပါတ်၁ပေါ့ဆရာ Not to go a cosmetic law, Lago Ubri. No, the Matoma General Medicaid device law, CBC Ubri, Medicaid device law. Not to go a general analytical laboratory law, quality control lab law, covare. Any law legal attention or swanage, Pirome.
Okay. Be in order, Tosa died.
You're not saying, Joto Deme, Jonzo in general, Alum, Joto Demija.
Okay.
အဲ့ဒါကြီးပေါ်လာရင်အဲ့ဒါကြီးအများကြီးကျွန်တော်တို့ဘက်ကပ်ပေးရမယ်ဆရာပြောတဲ့လုပ်ငန်းတွေလုပ်ဖို့အတွက်FDA မှာလွန်လောက်တဲ့ဝန်ထမ်းအရေးအတွက်ရောရှိရလားခင်ဗျာကျွန်တော်2005ကတော့ကျွန်တော်ဒီဂျီဖြစ်ကစားလေးရဆက်လျော့ပဲရှိတယ်ဆရာရဲ့ဆန်းစားကြည့်ပေါ့4140တရင်းပြီးတော့ဘယ်လိုလုပ်ကြပါလို့မလဲဗျာအဲ့ဒါကျွန်တော်တို့ချက်ခန့်တော့အခုတစ်ထောင်နဲ့ဆက်ကူရောက်ဖြစ်လာပြ
shang to kin sit sit da ro di dak kwe san tat da ro wa ro da tat nai da law shi de lu in a ne shi de equipment ne lou saung ni ja de paw sia ai lo yee bu wa na le lo ya de paw no
มันเลยเสียจนมันน่ารักลงนี่เลยเสร็จไปไอ้တော့ကဆရာကြီးဆရာပြောတော့တဲ့အထက်မှာလဲပါပါတယ်ဒီဟိုစီးပွားရေးလုပ်ငန်းရှင်တွေဘက်ကဟိုသူတို့ဒီနည်းနည်းပြန်တင်ပြခဲ့တဲ့ဟာကုမ္ပဏီနှစ်ခုလောက်ကနေတင်ပြတာတွေရှိတယ်ပြောတယ်နောက်ကျွန်တော်ထင်တယ်ဒီနေဆက်ကုန်သွယ်ရေးကဆရာပြောသလိုအင်မတန်အရေးကြီးတဲ့ကိစ္စဖြစ်နေတယ်သူတို့ကအများရရင်ပြီးရောလူတူရဲ့အကြမ်းမာရေးနဲ့လူတွေရဲ့အကြမ်း
အခုပြည်တွင်းမှာဆရာဆရာတို့လုံနေတဲ့ဟာအတိုင်းအတာနဲ့ဟိုတန်းနိုင်တဲ့လူဝင်အားလေးနဲ့လုံနေတာတွေဟာဆရာဒီတုံ့ပြန်မှုအရာဆိုရင်ရောဆရာဟိုအားရကျေနပ်မှုရှိသလား
ကျွန်တော်ပေါ့ဆရာကြီးကျွန်တော်ကတော့အလုံးစုံကောင်းကျင်တဲ့လူဆိုတော့ဟိုတစ်ထက်ကျွန်တော်ကပို့ပြီးတော့ကျွန်တော်လှုပ်ချင်တာပေါ့ဟိုတစ်ထက်ပို့ပြီးတော့လုံနိုင်ရင်ပို့ကောင်းမှာပေါ့ဒါပေမဲ့ကျွန်တော်လူတွေကလည်းကျွန်တော်ကလက်ကုံပြင်ထားတော့ရင်ချက်ချင်းကြီးကျွန်တော်ဆန္ဒတိုင်းချက်ချင်းကြီးလုပ်ဖို့ကျွန်တော်ရဲ့နောက်လိုက်ဒီမှာအခက်အခဲရှိနေမယ်တိုးတော်လည်းပဲကျွန်တော်မှအဖွဲ့အစည်းတွေရှိတယ်ဆရာကျွန်တော်ပေါ့လုံတဲ့အဖွဲ့တွေရှိတယ်စီပင်တို့နောက်တစ်ခါကျွန်တော်ရဲတပ်ဖွဲ့တို့စားသုံးသူရေးရာတို့အဲနောက်တစ်ခါကျွန်တော်ကတော့ပြောတဲ့ထွေအုပ်တို့ကတ်စတမ်တို့ဒေးအားတွေပါကျွန်တော်ကယူပြီးတော့တက်နေပါတယ်ဆရာအဲ့တော့လောလောဆယ်တော့ကျွန်တော်တို့ငကုံနဲ့စာရင်တော့ကျွန်တော်အမြင်တော့ဆရာတတိချမီယာဝယ်ရနဲ့ဆရာတဲ့ကိစ္စတို့ကနကပြောတဲ့ရေရေရောင်းဝယ်ဖောက်ကားတဲ့ကိစ္စတို့ဒါတွေကတော့တော်တော်ကိုတုံ့ပြီးတော့တန့်သွားပြီကြာတော်တော်ကိုနဲ့သွားပြီနောက်လူတွေရဲ့စိတ်ထဲမှာလည်းပဲအန္တရာယ်ကင်းစွာစားသုံးရမယ်ဆိုတော့လေတော်တော်များများတိလာကြတယ်ဆရာရယ် FDA approve FDA ထောက်ခံချက် FDA ထောက်ခံချက်ရှိလားအဲဒါမျိုးလေးတွေကတော်တော်တိသွားပြီကြာကြောင်းတယောက်ကျွန်တော်အစံပြကျွန်တော်ထားပါလေအဲ့ဒါတော့ US FDA ပေါ့ကျွန်တော် FDA ကိုကျွန်တော်အဲ့ဒီပုံစံဖြစ်အောင်ပြီးဆောင်မယ်လို့ကျွန်တော်ဆုံးဖြတ်ထားပါတယ်ကြာ
မြန်မာနိုင်ငံမှာအစားတောက်တွေအခုလိုဖြစ်နေတာတွေနေစားကနေပြီးတော့စီဟိုပါအတားဆီးမရှိဟိုလူတူရဲ့ကျမကြီးနဲ့မကိုက်ညီတဲ့ပစ္စည်းတွေဝင်နေတာတွေအထူးသဖြင့်စီတို့ပါတို့သူတို့ပြောနေကြတာအခုအဲ့ဒါတွေကတော်တော်လေးအန္တရာယ်ရှိတယ်ရေရှိမှာကိုအန္တရာယ်ရုတ်တရက်ဘာမှဖြားရနာလာမဖြစ်ပြီးမဲ့ရေရှိမှာခန္ဓာကိုယ်ထဲမှာဒီဟိုပါအတွင်းမှရဒီကလီစာတွေထိခိုက်တာတွေဖြစ်လာမယ်ဆိုပြီးတော့အဲ့လိုမျိုးပြောကြတော့ကျွန်တော်ကတော်တော်စိုးရိမ်နေမြန်မာလူတူတို့က
ကျွန်တော်လည်းအဲ့လိုအားပြီးတော့ကျွန်တော်တို့လည်းအားရှိပါတယ်ဆရာရေလူဒီမောရင်ကျွန်တော်အန်ဒီရဲ့ပတ်လည်နေဟာဟိုကပတ်တိုင်းဒီကပတ်တိုင်းဟိုကချင်းချောဒီကချင်းချောနဲ့ကျွန်တော်တို့ဒီမှာစိတ်ပြတ်တရားလည်းလိုသေးတယ်ဆရာ
အသိပညာကတော်တော်အရေးကြီးတာ哦ဆရာရေ
မှန်ပါတယ်ခင်ဗျာမှန်ပါတယ်အဲ့တော့ရေတိုးရေရှည်သွားနေပါတယ်ဆရာကျွန်တော်တစ်နှစ်တစ်နှစ်တိတာတဲ့ improvement တိတာတဲ့အချိန်မရအောင်ကျွန်တော်ဆောင်ရွက်နေပါတယ်ဆရာတို့လည်းလိုအပ်တဲ့အကြံဉာဏ်များလိုအပ်သောဝေဖန်မှုများမထောက်မညာဆောင်ရွက်ပြပါဆရာ welcome ပါဆရာ
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ခန်းတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္လာနေ့ညချမ်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုစတိုက်အပတ်စဉ်ခဏတွေကိုဆက်ပြီးထုတ်လွှင့်ပေးကြပါတယ်မဆုမြတ်မော်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ် TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့နောက်ဆိုရင်တို့ရဲ့အစီအစဉ်တွေကိုအင်တာနက်ကြားခံကနေတစင် online နေပေါ်ကနေထုတ်လွှင့်လာကြလိမ့်မယ်လို့ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကိုအွန်လိုင်းပေါ်ကနေတစင်ကြည့်နိုင်အောင်ဝန်ဆောင်မှုပေးနေတဲ့ Netflix ရဲ့ CEO ကို AP သတင်းဌာနကတည်တပ်တွေ့ဆုံမေးမြန်းချိန်မှာသူကအခုလိုပြောခဲ့တာပါ Mobile လက်ကင်ဖုန်းတွေနဲ့ TV လုပ်ငန်းတွေရဲ့အနာဂတ်တွေနဲ့ပတ်သက်လို့ဘာတွေအပြည့်အစုံပြောထားသလဲဆိုတာကိုတော့မဆုမြတ်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါလိမ့်မယ်ရှင်
အမဖန်သားပြင် TV ကြီးတွေမျိုးစုံထွေးနေကြပါပဲလေ။နောက်ဆုံးလို့ရှိရင်လူတွေကရုပ်ရှင်တွေ TV ဇာလံတွဲတွေကိုလက်ကင်ဖုန်းတွေပေါ်ကနေပဲအကြည့်များလာကြလိမ့်မယ်တဲ့ကိုသားညုံဦးရေ
။ဒါဆိုရင်တော့ကျွန်တော်ခင့်မိသွားပြီပေါ့မဆွေမော။အခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းပေါ်ကနေပြီးကြည့်နေတာဗျ
။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်ဆင်လုပ်တဲ့ကမ္ဘာမိုဘိုင်းဆက်သွယ်ရေးဆိုင်ရာအကြီးဆုံးညီလာခံကြီးသိတယ်မလား။အဲ့ဒီ MWC ညီလာခံမှာအဓိကမိန့်ခွန်းပြောသွားခဲ့တဲ့သူတွေထဲမှာ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လည်းပါတယ်လေ။သူ့ကို AP သတင်းဌာနကတီးသန့်တွေးဆပြီးတော့မှဒီအနာဂတ် Mobile ဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်။အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ
့။ You know mobile phones are just getting better and better.And first they were just for communication.
Mobile line phone တွေကပူပူပြီးတော့ကောင်းလာကြပါတယ်။အစကဆက်သွယ်ဖို့အတွက်ပဲသုံးခဲ့ကြပေမဲ့နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်။အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီ။ကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာလံတွေတွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်။ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်သွေးကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ်။ data သုံးစည်းတွေကျလာတယ်ဆိုတော့ပိုပြီးကောင်းလာဖို့ပဲရှိပါတယ်။
mobile phone တွေကကိုသွားလီရာအိတ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုစိတ်ကူးပေါက်လာလို့ကြည့်ကျင်တဲ့ solution ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။
အဲဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်လွှင့်မှုတွေကို internet ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင့်
Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေကအင်တာနက်ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ဗီဒီယိုတွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်
။အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းအတော်များများကသူတို့ရဲ့အစီအစဉ်တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့နောက်ဆုံးရှင် TV အစီအစဉ်တွေကိုလေးတိုင်းကတဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့ internet online ပေါ်ကနေထုတ်လွှင့်ဖို့လုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ။
American ကဒီ internet နဲ့ cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည့်လေကိုသားညုံရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ smart TV တို့ tablet computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုယ်ပိုင် app တွေဖန်တီးလှုပ်ထားပေးတယ်လေကျွန်တော်ဆိုလဲတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူးကိုယ်နားမှာရှိတဲ့ computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခံလှုပ်ပေးထားတာပေါ့ရုပ်သံလွှင့်လုပ်ငန်းကြီးတွေကလှုပ်ပေးထားတာတော့မဟုတ်သေးဘူး
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုယ်သုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှရုပ်ပုံတွေရေသွေးကတအားကွာတယ်မဟုတ်လားမဆင်မောင်က
You'll see old shows and if you think about sports you'll be able to watch football in 4K and have an incredible picture quality on the internet
ဇလန်းနဲ့အဟောင်းတွေကြည့်နိုင်မယ်အားကစားအစီအစဉ်တွေဆိုရင်လည်းအင်မတန်ကြည်လင်ပြတ်သားတဲ့ 4K အရေသွေးနဲ့ကိုအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်သံလွှင့်လုပ်ငန်းတွေက 4K အရေသွေးမျိုးနဲ့ထုတ်လွှင့်နိုင်ဖို့ကြိုးစားနေကြတော့မှ Netflix ကတော့အားကစားအစီအစဉ်တွေကိုမပြပါဘူးဒါပေမဲ့တခြားကုမ္ပဏီတွေကလုပ်လာကြပါလိမ့်မယ်တိတ်ကောင်းတဲ့ရုပ်သံအရေသွေးနဲ့ပြနိုင်တာအပါအဝင်အင်တာနက်ပေါ်မှာလုပ်နိုင်တာတွေအများကြီးရှိပါတယ်
ရုပ်ရှင်ကားတွေကအစား mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ကြီးလာနေကြတာနဲ့ပတ်သက်လို့လဲ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings က AP သတင်းဌာနနဲ့သီးသန့်မေးမြန်းကမှအခုလိုပြောပါတယ
် You know what I find is people will watch movies on a mobile screen because they can be broken up they can watch some of it on the way to work, another part on the way home.
ကျွန်တော်ဘာသွားတွေ့တယ်လဲဆိုတော့ရုပ်ရှင်ကားတွေကိုလူတွေက mobile လက်ကင်ဖုန်းပေါ်ကနေကြည့်လာကြမှာပဲ။ဘာလို့လဲဆိုတော့အပိုင်းခွဲကြည့်နိုင်ကြတာကိုအလုပ်သွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်။အလုပ်ပြန်မှာ channel ကိုဆက်ကြည့်လို့ရတယ်လေ။ကျွန်တော်တို့ရဲ့ Netflix ပေးတဲ့တွေကတော့ခက်တူတူဗီဒီယိုတွေကြည့်ကျင်ကြပုံသိပ်မတွေ့ရပါဘူး။ YouTube ကတော့ခက်တူတူသိပ်ကောင်းတဲ့ဗီဒီယိုတွေကြည့်နိုင်အောင်လုပ်ထားပါတယ်။ဗီဒီယိုခက်တူတူကြည့်ကျင်သူတွေအတွက်အဆင်ပြေတာပေါ့ဗျာ။ကျွန်တော်တို့ကတော့အချင်းကြကြချိရတဲ့ရုပ်ရှင်ကားတို့ဇလန်းတွဲတို့ကြည့်ကျင်ကြတဲ့သူမျိုးတွေပိုဖြစ်ပါလိမ့်မယ်
။ Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေပြီးတော့တဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ။ Netflix ကိုလောက်ချင်ကြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတစ်ကဘာလုံးမှာ93တန်းကျော်ရှိပါတယ်။
internet ပေါ်ကနေပြီးတော့ရုပ်သံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေကမှရှေ့ပြေးနေတဲ့ထိတ်တန်း online ရုပ်သံတွေလုပ်ငန်းကြီးလို့လဲ Netflix ကိုပြောလို့ရတယ်ဗျ။
သူတို့အနေနဲ့ဒီတကဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသွားနိုင်ဖို့လည်းရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့တီးသန့်မေးမြန်းခန်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ့
Well, hopefully we're producing all over the world. We've got our first Spanish television show ever that we're producing, Cable Girls.
ကမ္ဘာလုံးမှာကျွန်တော်တို့ထုတ်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ရိုက်ကူးထုတ်လုပ်ထားတဲ့တဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုຫນွေရာသီမှာစပြပါမယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လုပ်နေပါတယ်။ဒီထက်ပိုပြီးတော့လည်းလုပ်သွားခြင်းမရယ်တူရကီမှာလည်းလုပ်နေပါပြီ။အိန္ဒိယမှာလည်း Scare Games ဆိုတဲ့အစီအစဉ်ရှိပါတယ်။ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကာတွန်းကားတွေကိုလည်းလုပ်နေပါတယ်။ကမ္ဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ်
။ဆီးရီးယားမှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့ White Helmet ဆိုတဲ့ပရဟိတလုပ်နေသူတွေအကြောင်း Netflix ကရိုက်ကူးထားတဲ့ White Helmet ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလောလောလတ်ပဲအော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုကိုရသွားသေးတယ်မဟုတ်လားမဆွေမမွေ
ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကိုကြည့်လို့ရှိရင် online ပေါ်ကပရိသတ်တွေအတွက်ကိုရည်ရွယ်ရိုက်ကူးပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေက short တွက်လို့မရတော့ဘူးဆိုတာကိုပြသနေပါတယ်အဲ့ဒီပရိသတ်အများစုကလည်းသူတို့ရဲ့ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကနေပဲကြည့်နေကြတာမို့ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်ဒီ online ပေါ်မှာပါထုတ်လွှင့်နိုင်ဖို့လှုပ်လာကြလိမ့်မယ်လို့ Netflix CEO ကကြိုတင်ပြီးခန့်မှန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်
ကိုသားညုံနဲ့အတူမဆုမြတ်မော်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်သူရုံကြီးအစီအစဉ်ကိုမတင်ဆက်ပေးခြင်းမှာတော့အရင်ဆုံးတက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်မရေးသနာကျော်ကအစီအစဉ်ထားတာကိုနားဆင်ကြရအောင်ပါရှင်
ရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့တမန်တော် Donald Trump နဲ့ rapper Snoop Dogg တို့အကြားမှာဗားရီများပြဿနာတက်နေကြတာပါလေပြီးတော့ကမ္ဘာနိုင်ငံကြီးကိုစိုးရိမ်ပါတယ်ဆိုတော့ Angelina Jolie ဒီလိုကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်အမေရိကန်တမန်တော် Donald Trump ဟာဗုဒ္ဓဘူးနေ့မတ်လ15ရက်နေ့ကတော့နာမည်ကျော် rap အဆိုတော်တစ်ယောက်ကို Twitter ပေါ်ကနေတိုက်ခိုက်လိုက်ပါတယ် rapper Snoop Dogg ကတမန်တော် Donald Trump ကိုစက္ကလူပြက် clown လို့ဖြစ်အောင်လှုပ်ထားပြီးတော့အဲ့ဒီသူကိုတနက်နေ့ပြစ်တဲ့ပုံမျိုးသူ့ရဲ့သချင်းဗီဒီယိုတွေမှာထည့်ရိုက်ထားတာပါဒါကိုတမန်တော် Trump ကမအောင်မြင်တဲ့ Snoop Dogg ကတမန်တော် Obama ကိုသာတနက်နေ့ချိန်ဖြစ်မယ်ဆိုရင်လူတွေဘလောက်တောင်ပြောလိုက်ကြမလဲထောင်ထောင်ချခံရအောင်မယ်လို့ Mr. Trump ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးထားပါတယ်။ Snoop Dogg ရဲ့ Lavender ဆိုတဲ့တယောတဲ့သချင်းကလူဝင်မှုကြီးကြပ်ရေးရဲကလက်နက်နဲ့လူမဲတွေကိုပစ်ခတ်တာဒီလိုကိစ္စရပ်တွေကိုထည့်ဆို့ထားပြီးတော့ Ronald Trump လို့ခေါ်တဲ့သူတယောက်ကို Clown လို့မျိုးဝတ်ဆင်ပေးထားတာပါ။အဲ့ဒီသချင်းဗီဒီယိုရဲ့အဆုံးနောက်မှာတော့ Snoop Dogg ကတနက်အတူကို Mr. Trump နဲ့တူတဲ့ Clown ရဲ့ခေါင်းကိုချိန်ပြီးတော့အဲ့ဒီတနက်ပြစ်လိုက်တော့တနက်ထဲကနေ Bang ဆိုပြီးတော့တနက်ဖြစ်တဲ့အတန်စလုံးနဲ့ရေးထားတဲ့အလံတစ်ခုထွက်လာပါတယ်။ Snoop Dogg ကသူ့သမရထရန်ကိုစက္ကတိကလူပြက် clown လိုပဲမြင်တဲ့အကြောင်း billboard ကိုပြောထားပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့မလ12ရက်နေ့ကထွက်သွားတဲ့သူ့ရဲ့သတင်းဗီဒီယိုဟာရဲတွေနဲ့အကြမ်းဖက်မှုတွေ၊လူမဲတွေအနှိမ်ခံရတာတွေ၊မွတ်စလင်နိုင်ငံကသူတွေယာယီပြည်ဝင်ခွင့်ပိတ်ထားတဲ့ဆိုတဲ့ Mr. Trump ရဲ့တာမြစ်ချက်တွေအကြောင်းထောက်ပြဖို့တမင်ဆက်ဆိုတာဖြစ်ပါတယ်။လူတွေကတချင်းရရင်ပြောကြရကောင်းတဲ့အကြောင်းတွေပါတီတွေအကြောင်းပဲရေးကြတယ်။တကယ်လောကရဲ့ပြဿနာတွေအကြောင်းထည့်ပြောမရေးကြဘူး။ Clown ကသမရဖြစ်နေတာမျိုးကိုဘယ်သူမှမရေးဘူးလို့ Snoop Dogg ကပြောသွားပါတယ်ရှင်။ ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ရဲ့အထူးကိုယ်စားလှယ်ဖြစ်သူအန်ဂျလီနာဂျိုလီမလ15ရက်နေ့လူမှုနေ့မှာကုလသမဂ္ဂမှာစကားပြောတော့ကမ္ဘာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့သူစိုးရိမ်နေရတယ်ကိုပြောသွားခဲ့ပါတယ
် As a citizen I find myself looking out on a global environment that seems more troubling and uncertain than any time in my lifetime and I imagine many of you feel the same
ကမ္ဘာအနေအထားကိုကြည့်ပြီးတော့ကျွန်မတစ်သက်လုံးအရင်ကမကြုံဘူးတဲ့အနေအထားကိုတွေ့ရပြီးတော့ပို့ပြီးတော့စိတ်ပူစရာတွေဖြစ်နေပြဿနာတွေတက်နေမရေရာမှုတွေကိုမြင်နေရပါတယ်ပဋိပက္ခတွေမလုံခြုံမှုတွေကကျွန်မတို့အားလုံးကိုမှင့်တက်စေပြီးတော့ကျွန်မတို့အားလုံးရဲ့လောကန်နှံစွမ်းကိုကျော်လွန်နေကြပါဖြစ်လက်စပဋိပက္ခတွေကနေပြီးတော့စစ်ပွဲတွေကလည်းထပ်ဖြစ်နေဒုက္ခတွေဥယေကလည်းမကြုံကြဘူးများလာတာပါနိုင်ငံတွေမှာအမျိုးသားရေးစိတ်တွေမြင့်တက်လာကြတယ်ဒါကိုပဲတရေကောင်းဆန်ဆန်ကမွန်တက်ကြတယ်တဦးနဲ့တဦးစားမှာအကြောက်တရားတွေအမုန်းပွားမှုတွေဖြစ်အောင်လုပ်ထားတဲ့မူဝါဒတွေပြန်ပြီးတော့ထွက်ပေါ်လာတယ်နိုင်ငံတကာအဖွဲ့အစည်းတွေသဘောတူညီမှုတွေကိုပယ်ချတဲ့အတွက်လူမှုသဘောကျရွေးချယ်တင်မြှောက်တဲ့နိုင်ငံရေးသမားတွေကိုတွေ့လာရပါတယ်လို့အန်ဂျလီနာဂျိုလီကပြောသွားပါတယ်သူကပယ်လစ်စတီးနာရှင်းစ်ရဲ့အက်ဆမ်ဘလီခန်းမမှာစာဂျီယိုဗီရဲရာဒီမဲလိုဖောင်ဒေးရှင်းရဲ့နှစ်ပတ်လည်ညီလာခံမှာပြောသွားတာပါအဲ့မှာကျင်းပတဲ့အောက်မေ့လွမ်းစုချင်းဟုတ်ပြောပွဲကကွယ်လွန်သွားပြီဖြစ်တဲ့ကုလသမဂ္ဂဘရာဇီးယားတန်တမန်ဆာဂျီယိုဗီယေရာဒီမဲလိုရဲ့မွေးနေ့မတ်လ15ရက်နေ့မှာကျင်းပတာပါသူ့ရဲ့အတွေ့အခေါ်ယူဆတွေနဲ့သူ့ရဲ့စွမ်းဆောင်ခဲ့တာတွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့ကျင်းပတာဖြစ်ပါတယ်ပစ္စတ်ဒီမဲလိုက2003ခုနှစ်ကအီရတ်နိုင်ငံကကနယ်ဟိုတယ်ဘုံခွဲတိုက်ခိုက်မှုမှာတေဆုံးသွားတာဖြစ်ပါတယ်ဒီဟောပြောဝဲအခမ်းအနားကလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေမျက်မှောက်ရေးရာကိစ္စရပ်တွေကိုပြောဆိုဆွေးနွေးကြတာဖြစ်ပြီးတော့အရင်ကလာရောက်ပြီးဟောပြောခဲ့ကြတဲ့သူတွေထဲမှာတော့ဥရောပကော်မရှင်ဥက္ကဋ္ဌအဟိုဇေးမန်နျူအဘရိုဆိုနဲ့ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်တို့လည်းပါဝင်ပူပါတယ်။အဲ့ဒီအခမ်းအနားမှာတော့အန်ဂျလီနာဂျိုလီရဲ့ဟောပြောမှုတွေပြီးသွားတော့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဆီလပေါ်ဂရန်ဒီနဲ့ဆွေးနွေးပွဲကိုကျင်းပခဲ့ပြီးတော့မစ္စတာဒီမဲလို့ကိုဂုဏ်ပြုတဲ့တေးတရုပ်ဖို့အစီအစဉ်ကိုလည်းတင်ဆက်ပေါ်ပါတယ်ရှင်။ I wanna be a blessed person yeah ဒီတက်တဲ့ရောင်တဲ့နွားအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah. Get it on the side and bright red. မဲရီတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညအတွက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီရှင်။ဒီသတင်းမှတ်အတွက်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုကဝါရှင်တန် DC မြို့ကဟိုတယ်နဲ့ဧည့်သည်ကြိုဆိုဝန်ဆောင်မှုလုပ်ငန်းဌာနတစ်ခုမှဝန်ထမ်းဖြစ်အလုပ်လုပ်ကိုင်နေတဲ့ကိုအောင်အောင်လွင်ဦးရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ကျွန်တော်ယုံကြည်ရကတော့မိမိဘဝတိုးတက်ပြောင်းလဲသွားဖို့ဆိုတာမိမိရဲ့နှံကန်ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့မိမိကိုယ်တိုင်ကစတင်ပြီးကြိုးစားပြောင်းလဲဖို့ရည်ကြီးတယ်ဆိုတာဖြစ်ပါတယ်။မိမိဘဝမှာဒီနေ့တဲ့မနက်ဖြန်ပူပြီးတိုးတက်လာဖို့ကြိုးစားရမှာဖြစ်ပါတယ်။ကျွန်တော်ဘဝအကြောင်းအနေချင်းပြောရမယ်ဆိုရင်တက္ကသိုလ်ကကျောင်းပြီးကစားလောက်ကိုင်းမရှိဒီဘဝတွေကနိုင်ငံချမှာနေကြတဲ့အချိန်ညီကမောင်နှမတွေထဲမှာလည်းငယ်ဆုံးဆိုတော့ကိုလိုတဲ့ပတ်သက်စင်တင်ရအပြီးမြန်မာပြည်မှာကျွန်တော်တယောက်တည်းအဆဆအရာရာကိုလက်ကုချီဖြစ်နေတော့အပေါင်းတွေမှအတော့စားလောင်းစားတကူမှမလုပ်ခဲ့ဘူး။လောင်းစားလုပ်ခဲ့တဲ့အချိန်မှာမမဲရဆိုလောင်းစရာမရှိတော့လို့26ပြီပါတဲ့ဆက်8တန်းကြီးလောင်းခဲ့ပါတယ်။ကျွန်တော်တန်းငယ်ချင်းပေပေပေါပေါတယောက်ကနေမူချေချေမှာဆက်8တန်းပြီးမိနစ်30လောက်တွားရတဲ့ခရီးကိုလုံးဝမကျက်ပဲဆိုင်အောင်မချပဲ non stop ထိုင်နိုင်တယ်ပြောလို့ကျွန်တော်ကမဖြစ်နိုင်တဲ့ဘက်ကစံတိတ်ကြီးလောင်းတာရှုံတဲ့အပြင်ကြက်ကွက်ထဲမှာအုံအုံကျွတ်နေမြကြီးခဲ့ပါလေလောက်ကိုင်းကမရှိဘေးဒီဒီဘပစံထိုင်ထုံနဲ့ကောစတဲ့ဖြစ်နေမြဆိုးနဲ့ချိုချခဲ့ပါလေကျွန်တော်တက်ဆိုတဲ့လူဆိုရက်ကွက်ထဲမှာမရှိတလောက်ပဲလောင်းစားကြောင့်ပစံဒီတောက်တောက်နဲ့ဆုံးရှုံးတဲ့အချိန်မှာကျွန်တော်ပြီးပါကလိုက်ယူနိုင်လို့မယူနိုင်ရဘောပြက်နေတာချပါပြီအဲ့လိုအချိန်ကစပြီးကျွန်တော်ဘဝကိုပြုပြင်ပြောင်းလဲမှဖြစ်တော့မယ်ဆိုတဲ့စိတ်ချခိုင်ခိုင်မာမာနဲ့စပြီး
choose a town like a barre, genomically, that he lavi, genomically to Massana, now deluminated of who so be, choose a town like a net of Seneca, a kuso in Ganicho, Babi, say that Kankamamane, Iba, Tauba, Mapape, Kuchara, Kujetina, Chula Gabare, Sanguma, Lolo, Lenicho, Mimiko, Mimi, General, I love it, Poa, Martin, Tinde, in Angabare, a kuso in Marigama. Kuchabu Kuyatina, Medekala Lama, Genova, Tishinivare, Genogo, Yungjin, Sosumine, Pionle, Nigeta, Ha, Piti, Luzubuagani, Kubuaku, Yetinine, Nitao, Yoshikira, Tati, Hannibari, Geno, Ningajamangu, Niga, Tajun Shinagaro, Genovuagu, Tengana, Yubi, Naja Navy, Sura, Mishibene, Geniga Sabi, Makona, Mahota, Mamanarigo, Maluja, Sigari, Kao, Puari, Tuta, Bivari, Uzia Tani, Mimikuku, Mimi.
ပြန်နေတာချိုးစားကြပါလို့တိုက်တွန်းပေးပါစီလူစွာပြောင်းလဲခြင်းသိချိဖို့တာအဓိကကြပါတယ်အပတ်စဉ်ပြင်ဆင်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစီ email လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တင်းနှင်းလာညာချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ် VOA မြန်မာပိုင်းအစီအစဉ်တွေကိုတော့ဖလိုက်နိုမီတာ24 40 49 50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ထုတ်လွှင့်ပေးမယ်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍသုတဆုံးလေအမေရိကန်တခွင်နဲ့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တို့ကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကိုဝင်နှောက်ဖို့ကြိုးပမ်းခဲ့သလားဆိုတာနဲ့သမ္မတထရမ့်ရဲ့မဲဆွဲစည်းရုံးရဲ့အဖွဲ့ရင်းနဲ့ရုရှားကိုပူးပေါင်းဆောင်ရွက်မှုရှိခဲ့နိုင်သလားဆိုတာစုံစမ်းစစ်ဆေးနေတယ်လို့ FBI အကြီးအကဲ James Comey ကပြောပါတယ် James Comey ဟာ NSA အမျိုးသားလုံခြုံရေးဌာနအကြီးအကဲဗိုလ်ချုပ်ကြီး Michael Rogers နဲ့အောက်လွှတ်တော်စုံစမ်းကိုရေးကော်မတီရှင်းမောင်းမှာဒီကနေ့တနင်္လာနေ့မှာထွက်ဆိုနေကြတာပါ။သမ္မတထရမ့်ကတော့သူ့မဲဆွယ်စည်းရုံးရဲ့အဖွဲ့ရင်းနဲ့ရုရှားကိုချိတ်ဆက်လုပ်ကိုင်မှုရှိခဲ့တယ်ဆိုတော့ဘလို့ပြောဆိုချက်မဆိုရွေးကောက်ပွဲရှုံးသွားတဲ့ဒီမိုကရက်ရဲ့လှုပ်ကြံပြောဆိုမှုတက်ကတာဖြစ်တယ်လို့လွှတ်တော်ကြေညာပွဲမကြိုင်ခင်နိုင်ပိုင်းအလိုမှာပြောဆိုထားပါတယ်။အမေရိကန်တရားရုံးချုပ်မှာအချိန်အတော်ကြာလစ်လပ်နေတဲ့တရားသူကြီးတယောက်နေရာမှာအစားထိုးဖို့အတွက်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့ Neil Gorsuch ကိုအတီးပြုဝေဖို့ဒီကနေ့အထက်လွှတ်တော်မှာပထမဆုံးအကြိမ်ကြားနာမှာပါ Mr. Gorsuch နဲ့အထက်လွှတ်တော်တရားရေးရာကော်မတီအဖွဲ့ဝင်တွေဟာဒီကနေ့ကြားနာပွဲအဖွင့်တင်ပြချက်တွေကိုဖတ်ကြားပြီးရင်တော့လာမယ့်နေ့ရက်အတွင်းအပြန်အလှန်မေးမြန်းဖြေကြားတာတွေလုပ်သွားမှာပါကျားနာပွဲကတော့ကြာတာပရင်းနေ့မှာအဆုံးသတ်ပါမယ်။တရားရုံးချုပ်တရားသူကြီး၉ယောက်ထက်ကတရားသူကြီးအန်တိုနင်စကာလီယာပြီးခဲ့တဲ့2016ခုနှစ်ဖေဖော်ဝါရီလထဲမှာကွယ်လွန်သွားချိန်ကစလို့သူ့နေရာမှာဘသူကမှအစာမထိုးရသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီတို့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံတဲ့အခါအီရတ်နိုင်ငံမြောက်ပိုင်းမိုဆူးမြို့ကို IS စစ်သွေးကြွတွေလက်ပြန်တဲ့နဲ့စစ်စင်ရေးအကြောင်းပြောမယ်လို့ခံမှန်ရပါတယ်။ပြီးခဲ့တဲ့လကကောင်းဆောင်တယောက်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာတော့ IS စစ်သွေးကြွချင်းမုံရေးပြောဆိုဆွေးနွေးကြခဲ့ပေမဲ့ဒီကနေ့တနင်္လာနေ့ကတော့ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံတာဖြစ်ပါတယ်။ IS စစ်သွေးကြွတွေကိုဘလို့အပြေးတိုင်ချင်းမုံမလဲဆိုတာနဲ့သူတို့ကိုအကူအညီပေးနေသူတွေအကြောင်းသမ္မတထရမ့်နဲ့ဆွေးနွေးလိုတယ်လို့ Washington ကမထွက်ခွာခင်ဝန်ကြီးအဘာဒီကပြောပါတယ်။ American ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်အကူအညီနဲ့ IS စစ်သွေးကြွတွေကို Iraq တပ်ဖွဲ့တွေက2014ခုနှစ်အောက်တိုဘာလကတည်းကအမြေပြင်ထိုးစစ်ဆင်နွှဲနေတာပါ။မိုဆူးမြို့သိမ်းစစ်ဆင်ရေးတွေမနေ့နောက်ပိုင်းမှာစတင်ခဲ့ပြီးခုလက်ရှိမှာမြို့ရှေ့ပိုင်းကိုအစိုးရတပ်တွေကပြန်ပြီးထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်မြို့အနောက်ပိုင်းကိုလည်းလှည့်လည်မိသွားပါပြီ။ပါကစ္စတန်နိုင်ငံနေနဲ့ခီဒယ်ရီ၊ကုန်ဒယ်ရီသွားတဲ့အာဖဂန်နစ္စတန်နဲ့နေဆာအလုံးကိုဒီကနေ့ပြန်ဖွင့်ပေးလိုက်ပါတယ်။အကြမ်းဖက်အဖွဲ့တွေနဲ့အာဖဂန်မျိုးကိုတုံးပြီးတော့ပါကစ္စတန်ကိုကြံစီတိုက်ခိုက်ဖို့ကြိုးစားတာကြောင့်ဒီနေဆာလမ်းကြောင်းတွေကိုတလားကြပိတ်ထားခဲ့ရကအခုလိုပြန်ဖွင့်ပေးလိုက်တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကကိုသားညုံဦးနဲ့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေပြီးပြီချင်းမှာပဲည10:00ကနေ 17:00 အထိတစ်ကြိမ်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်မယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.